အီရတ်နိုင်ငံဘက်ကဒန်မြို့တော်မှာဒီကနေ့တနင်္ဂနွေနေ့မနေ့စောပိုင်းပုံနှလုံးတနင်္လာစီမှာပောက်ခွဲခဲ့တာကြောင့်အနည်းဆုံးလူ61ယောက်ထဲမှာသေဆုံးပြီး186ယောက်ထိခိုက်ဒဏ်ရာရပါတယ်ဘုံပောက်ကွဲမှုတွေကိုအာဏာပိုင်တွေစုံစမ်းစစ်ဆေးနေပါတယ်ပထမပောက်ကွဲမှုကတော့အီရတ်နိုင်ငံဘက်ကဒန်မြို့တော်တွင်းကလူစီကားရာဈေးရောင်းဈေးဝယ်ဧရိယာမှာဒီကနေ့တနင်္ဂနွေနေ့မနေ့စောပိုင်းအထူးကံကားဘုံပောက်ခွဲတာကြောင့်အနည်းဆုံးလူ82ဦးသေဆုံးပြီး130ဒဏ်ရာရပါတယ်အီရတ်နိုင်ငံရဲ့မြို့တော်မှာဒီနေ့အတွင်းလူအသေးအပြောင်များဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်ကာရာတာရက်ွက်ထဲမှာပောက်ကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကပြောဆိုပြီးရှီယာမွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ပြောပါတယ်ဂျီဟတ်အစွန်ရောက်အဖွဲ့ကရှီယာမွတ်စလင်တွေကိုဒိဋ္ဌိတွေလို့ယူဆတာဖြစ်ပါတယ်နေဝင်ကျေးဥပုပ်ထွက်ပြီးနောက်လမ်းမတွေပေါ်မှာလူသားလူလာများနေချေပောက်ကွဲမှုဖြစ်ခဲ့တာပါရမဒန်ဥပုပ်လအဆုံးသတ်ခါနီးပြီဖြစ်တာမို့မွတ်စလင်အများအပြားဟာရမဒန်ဥပုပ်လကိုအထင်မှားအလိုက်ရဲ့အကျူဈေးဆိုင်နှံတွေကိုတွားရောက်ကြတာဖြစ်ပါတယ်အီရတ်ဘက်ကရက်မြို့တော်အရှေ့ပိုင်းမှာလည်းဒီကနေ့ဒုတိယပောက်ကွဲမှုဖြစ်ခဲ့ပြီးတော့အနည်းဆုံး5ဦးသေဆုံးပြီးတော့16ဦးဒဏ်ရာရပါတယ်ဒုတိယမြောက်ပောက်ကွဲမှုကတော့ဘယ်သူလက်ချက်ဆိုတာမသိရသေးပါဘူးရှင်